Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်တော်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်မေလ9ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
ကျွန်တော်အောင်လွင်ဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ထိုင်းဝန်ကြီးချုပ်ကိုအာဏာလွှဲသုံးစားလုပ်မှုနဲ့ယာရုကဆင်ပြေဖို့တရားရုံးကဆုံးဖြတ်လိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာကျောင်းသူ200ကျော်လောက်ကိုစစ်သွေးကြွတွေပြန်ပေးဆွဲသွားတဲ့ကိစ္စအတွက်အစိုးရကိုအကူအညီပေးဖို့အမေရိကန်ကအဖွဲ့အဖွဲ့ဆေးလွှတ်လိုက်ပါတယ်ဒီလိုထူးခြားတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့တို့ကြီးညာပေးမှာပါ
ကောင်းပါပြီရှင်မြန်မာအစိုးရဘက်ကနှစ်ဖက်သဘောတူညီချက်ကိုချိုးဖောက်ပြီးရှမ်းပြည်တပ်မတော်တောင်ပိုင်းဆက်ဆံရေးယုံကိုရှောက်တခင်ဝင်ရောက်ဆစ်ဆီးခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုသတင်းနေကြေညာပြီးမှအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော့နောက်ဆက်တွဲသကောင်စင်ကောက်ယူမှုနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးခင်ကြီးကဘယ်လိုပြောကြားလိုက်ပါသလဲအဲ့တော့ရိုဟင်ဂျာဆိုတဲ့နာမည်ကတော့ရိုဟင်ဂျာရဲ့ချက်လွှဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးရဲ့ပြောကြားချက်ပါဒီနောက်မှာတော့မြန်မာနိုင်ငံမှာအခြေခံလူ့အခွင့်အရေးအပြည့်အဝမရသေးဘူးလို့မြန်မာလူမှုအခြေပြုအဖွဲ့တွေကပြောဆိုလိုက်တဲ့အကြောင်းနောက်ရန်ကုန်တပ်ဖက်ကဒလားဘက်မှာရေရှားပါမှုအခြေအနေဒီနှစ်မှာဘယ်လိုရှိနေသလဲဆိုတာတွေကိုတင်ပြပေးဖို့လည်းရှိပါသေးတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မြို့သက်တို့ကခြေညာပေးကြမှာပါ
ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့အစိုးရအဖွဲ့ဝင်တော်များများကိုယာရုကဆင်ပြေဖို့အခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့ပြီးနောက်ကုသရေးဝန်ကြီးဝန်ကြီးနေဝတ်တန်အောင်ဘွန်ဆောင်ဖိုင်ဆန်ကိုယာယီဝန်ကြီးချုပ်ဖြစ်ခန့်အပ်လိုက်ပါတယ်။ဘန်ကောက်မြို့မှာရှိတဲ့တရားရုံးကတော့2011ခုနှစ်မှာတုန်းကအမျိုးသားလူမျိုးရေးဌာနအကြီးအကဲကိုယာရုပြောင်းရွှေ့ရမှာဝန်ကြီးချုပ်ဟာနှီးမှန်လက်မှတ်မလုပ်ခဲ့တဲ့အတွက်ယာရုကဆင်ပြေဖို့ဒီကနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်တာပါ။
01.2/2โดยมติเอกฉันท์จึงวินิจฉัยว่าผู้ถูกร้องใช้สถานะหรือตำแหน่งการเป็นนาย
วุญญีจุยารุก็ต้องมีทุนเนี่ยติชาตูฤโกโจซีบัวด้วยอสูรตาวินชิตูดูผู้อภิญชวยลุกขึ้นหาอเชกันอุฤปะทันเจตฤကိုชูผ่าออกยกเดดีด้วยแลตาวินนี่เสร็จแลท้องส่องเว้ไม่ရှိတော့ในเจ้าเตียตูจีก็ส่งเพชรเจ็ดကိုจีญญาเกราบาเตียยงส่งเพชรเจ็ดพี่ปิลุเตวุญญีจุยะเมงก็มาတော့သူ့အစိုးရအနေနဲ့မှန်မှန်ကန်ကန်သာဆောင်ရွက်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ထိုင်းနိုင်ငံမှာကြုံနေရတဲ့နိုင်ငံရေးပြဿနာတွေလည်းပုံမနှဆိုင်လာပါတယ်။ဝန်ကြီးချုပ်တွေကိုထိုင်းနိုင်ငံရဲ့အောက်လွှတ်တော်ကရွေးချယ်လို့ရှိပေမဲ့နိုင်ငံရေးပြဿနာတွေကိုဖြည့်ရှင်းဖို့ကြိုးစားတဲ့အနေနဲ့ရွေးကောက်ပွဲတွေကြိုတင်ကျင်းပဖို့တိုက်တွန်းခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲဝန်ကြီးချုပ်ကအောက်လွှတ်တော်ကိုဖျက်သိမ်းထားတာပါ။ဝန်ကြီးချုပ်ကိုထောက်ခံသူတွေကတော့တရားရုံးဆုံးဖြတ်ချက်ဟာနိုင်ငံရေးရွေးချယ်တွေပါဝင်နေတယ်လို့ပြောပါတယ်။ဝန်ကြီးချုပ်ရင်လက်ကိုယာရုကဖယ်ရှားခဲ့ရင်ဆန္ဒပြကန့်ကွက်မယ်လို့လည်းချင်းချောက်ထားတာကြောင့်နိုင်ငံရေးအရာသွေးထွက်တံရုံပြစ်ခတ်တီပေါ်ပေါက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။
တိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်အစိုးရကတရုတ်ငါးဖမ်းသမား၁၁ဦးနဲ့သူတို့ရဲ့လှေကိုဖမ်းဆီးခဲ့တဲ့အတွက်တရုတ်အစိုးရကချက်ချင်းပဲဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ဒီဖြစ်ရဟာတောင်တရုတ်ပင်လယ်ပြင်ထဲပိုင်နဲ့အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားဆက်ဆံရေးကိုပိုးပြီးဆိုးဝါးစေဖို့ဖြစ်လာနေပါတယ်။တရုတ်ငါးဖမ်းသမားတွေဟာစပါတီကျွန်းစုတွေက Half Moon Shoal နားကိုအင်္ဂါနေ့အစောပိုင်းမှာကတ်လာတဲ့အတွက်ဖမ်းဆီးခဲ့တာလို့ဖိလစ်ပိုင်ရေချောင်းအရာရှိတွေကပြောပါတယ်။သူတို့လက်ထက်မှာဖိလစ်ပိုင်တုံးရိုင်းတရိတ်ဆန်ကာကွယ်ဥပဒေအရအကာအကွယ်စောင့်ရှောက်ထားတဲ့ပင်လယ်လိမ်မျိုးစိတ်တချို့ကိုရာနဲ့ချီပြီးတွေ့ရတယ်လို့ပြောပါတယ်။ဒီငါးဖမ်းသမားတွေကိုရှားပါတရိတ်ဆန်ခိုးထုတ်မှုလို့ပြစ်မှုမျိုးနဲ့တရားဆွဲဆိုဖို့အတွက်အနာကကျွန်းတကျွန်းစီကိုခေါ်ဆောင်တော့တယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒါဟာရန်စတဲ့လုပ်ရလို့ပြောပြီးသူ့ရဲ့ငါးဖမ်းသမားတွေကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့နဲ့ဖြည့်ရှင်းချက်ပေးဖို့တောင်းဆိုလိုက်ပါတယ်။တချိန်ထဲမှာပဲတရုတ်အစိုးရရဲ့ဆင်ဝါသတင်းမှာတော့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ငါးဖမ်းသမား၁၁ဦးပါတဲ့တင်မောဟာလက်နက်ကင်တွေနဲ့တိုးပြီးတဲ့နောက်ပျောက်ဆုံးနေကြောင်းတရုတ်ငါးလုပ်ငန်းအဖွဲ့ကိုကိုးကားပြီးဖော်ပြထားပါတယ်
။တောင်တရုတ်ပင်လယ်တွင်ဗီယက်နမ်နိုင်ငံကလည်းပိုင်ဆိုင်ကြောင်းကြေညာထားတဲ့ဒေသမှာရင်းနှီးတူဖော်ရေးလုပ်ငန်းတွေဝင်ရောက်လုပ်ကိုင်မဲ့တရုတ်နိုင်ငံရဲ့အစီအစဉ်ဟာရန်လိုတဲ့လုပ်ရဖြစ်အမေရိကန်ကပြောလိုက်ပါတယ်။ကမ်းလွန်ရင်းနှီးလုပ်ငန်းတွေပြောင်းရွှေ့လုပ်ကိုင်မဲ့အစီအစဉ်ဟာအငင်းပွားနေတဲ့ရင်းနှီးနမိတ်ပိုင်ဆိုင်ကြောင်းပြသဖို့တရုတ်နိုင်ငံရဲ့အရှိန်မြင့်ကြိုးပမ်းမှုတစ်ခုဖြစ်နေလဲမြင်နေကြရပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတော့တရုတ်နိုင်ငံရဲ့လုပ်ရဟာပ ပြဿနာတွေကိုမလျော့ပါစေတဲ့အပြင်ဒေတာတွင်တင်းမာမှုတွေကြီးထွားစေတဲ့အကြောင်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။နယ်မြေပိုင်ဆိုင်ရာပြောဆိုနေကြတဲ့တိုင်းပြည်တွေအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အငင်းပွားမှုတွေကိုပြည်လည်အောင်ညှိနှိုင်းဖို့လိုအပ်နေတယ်ဆိုတာအခုပြဿနာကပုံမထင်ရှားလာစေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။တရုတ်နိုင်ငံရဲ့ကမ်းလွန်ရေးနဲ့လောက်ကွယ်အစ်တတရားဗီယက်နမ်ကမ်းခြေနဲ့135မိုင်သာကွာဝေးတဲ့အတွက်ဒါဆိုရင်ဗီယက်နမ်နိုင်ငံကပြင်ပစီးပွားရေးဇုန်နဲ့မြေဖြစ်ပိုင်ဆိုင်ရာပြောထားတဲ့နယ်နိမိတ်အတွင်းမှာရှိနေတာပါ။ဗီယက်နမ်နိုင်ငံကြားဝန်ကြီးဌာနကလည်းတရုတ်နိုင်ငံရဲ့ရေနံ 2.0 လုပ်ငန်းကိုစန့်ကျင်တဲ့အကြောင်းပြောဆိုခဲ့သလိုစီရင်တွေချန်ရန်ထားတဲ့ရေနံ 2.0 လုပ်ငန်းတွေကိုလည်းချက်ချင်းဖယ်ရှားပေးဖို့တောင်းဆိုခဲ့ပါတယ်
။နိုင်ငံရေးပြဿနာတွေကြုံနေရတဲ့ယူကရိန်းနိုင်ငံကယာယီသမ္မတအိုလက်ဆန်ဒါ ဒါချီနော့ဖ်နဲ့ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းမှူးဂျက်ဖရီဖလက်မန်တို့ကီယက်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာကြုံနေရတဲ့တင်းမာမှုတွေမှာထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့နဲ့ဆွေးနွေးညှိနှိုင်းဖို့ဂျာဝင်ဆီဆက်ပြီးနေတဲ့ကုလသမဂ္ဂရဲ့အဆင့်မြန်တန်တမန်ဖလက်မန်ဟာရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်မှာယူကရိန်းကိုဆက်လက်တွားရောက်ခဲ့တာပါ။ရုရှားလူလာသူတွေထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းဒေသကမတည်မငြိမ်အခြေအနေနဲ့ပတ်သက်ပြီးရုရှားနဲ့ယူကရိန်းအစိုးရတို့အပြန်အလှန်အပြစ်ဖို့နေကြပါတယ်။ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဥရောပကောင်စီတာဝန်ရှိသူတွေနဲ့အင်ကာနဲ့တွေ့ဆုံခဲ့တဲ့ဆာဂျီလက်ဖရော့ကတော့ရုရှားလူလာသူအတိုက်ခံတွေပေါ်မှာအစိုးရကစစ်ဆင်နေတာတွေရက်ဆိုင်မှုတောင်းဆိုပါတယ်။ယူကရိန်းအစိုးရကတော့နိုင်ငံအရှေ့ပိုင်းကမာရီပိုစိတ်ကမ်းမြို့ကအစိုးရအဆောက်အဦတွေတင်ပိုက်ထားတဲ့စစ်သွေးကြွတွေကိုရှင်းလင်းခဲ့ကြောင်းဒေသခံသတင်းချုပ်ကဖော်ပြပါတယ်။ယူကရိန်းလုံခြုံရေးတပ်ဖွဲ့တွေနဲ့ညဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာပဲတပုံတွေကမြို့တော်ခန့်မှအဆောက်အဦကနေဆုတ်ခွာခဲ့ကြတယ်လို့ဆိုပါတယ်။ယူကရိန်းတပ်တွေကရုရှားလူလာတဲ့ခွဲထွေသမားတွေထိန်းချုပ်ထားတဲ့နိုင်ငံအရှေ့ပိုင်းကမြို့ရော်တရားစင်လောက်မှာမကြခင်သတင်းပတ်တွေတွင်ထိုးစစ်တွေဆင်ခဲ့တာပါ။ရုရှားလူလာသူတွေကယူကရိန်းနဲ့ခွဲပြီးရုရှားနဲ့ပေါင်းဖို့လုံမလုံဆန္ဒခိုင်းပွဲကိုလာမဲ့တနင်္လာနေ့မှာကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်။မတ်လတုန်းကခရိုင်းမြားမှာကျင်းပခဲ့တဲ့ဒီလိုဆန္ဒခိုင်းပွဲနောက်ပိုင်းမှာခရိုင်းမြားဒေသကိုရုရှားတွေသိမ်းပိုင်နိုင်ခဲ့တဲ့အတွက်အခုဒီပြဿနာတွေဆက်ပြီးဖြစ်ပွားနေတာပ
ါ။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်အာဖရိကမှာရွေးကောက်ပွဲအတွက်နိုင်ငံနဲ့လူပေါင်းတန်းတဲ့ချီပြီးဒီကနေ့စတင်မဲ့ပေးနေကြပါပြီ။တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုစနစ်အဆုံးသတ်ခဲ့တဲ့1994ခုနှစ်ဧပြီလနောက်ပိုင်းမွေးဖွားလာခဲ့ကြတဲ့လွတ်လပ်သူမျိုးဆက်တွေလို့ခေါ်တဲ့လူငယ်တွေလည်းရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲ့ပေးခွင့်ရခဲ့ကြတာပါ။မဲ့ပေးခွင့်ရသူတချို့ကတော့အာဏာရအာဖရိကအမျိုးသားကွန်ဂရက် ANC ပါတီဟာနိုင်ငံသားတွေအတွက်တန်ရှင်းတဲ့ရည်လက်စင်မီလို့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းမပေးနိုင်ဘူးဆိုပြီးမကြေမနက်ဖြစ်နေကြပါတယ်။တချို့လူတွေကတော့ ANC ပါတီခေါင်းဆောင်သမ္မတဂျေကော့ဇူမာအပါအဝင်အကျင့်ပြတ်ခြားဆမှုဆွဆွဲချက်တွေစက်တိုက်ဆိုသလိုကြုံနေတဲ့အပေါ်စိတ်ပြည့်နေကြတာပါ။ဒါပေမဲ့လည်းလူလူသဘောထားစစ်တမ်းတွေမှာတော့ ANC ပါတီဟာမဲအလုံးရဲ့60ရာခိုင်နှုန်းကျော်အနိုင်ရမယ်လို့ခန့်မှန်းနေကြတဲ့အတွက်သမ္မတဇူမာနောက်ထပ်9နှစ်တန်းဆက်လက်မြဲနေဦးမယ်လားလားတွေလည်းရှိနေပါတယ်။အတိုက်ခံဒီမိုကရက်တစ်မဟာမိတ်အဖွဲ့ကတော့ကျေးလက်ဒေသတွေမှာအသာရနိုင်ခြင်းရှိပေမဲ့လူမဲတွေရဲ့အဓိကမဲတွေရအောင်အပြင်းထန်ကြိုးစားနေရဆဲပါရွေးကောက်ပွဲမဲရလက်တွေအားလုံးကတော့မေလ10ရက်နေ့မှာတည်ရလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်
။အစ္စလာမ်အစွန်းရောက်တွေပြန်ပြီးဆွဲသွားတဲ့ကျောင်းသူလေး200ကျော်ကိုကယ်ဆယ်ဖို့ထောင်လန်းရေးနဲ့ရဲအဖွဲ့ကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုနိုင်ဂျီးရီးယားနိုင်ငံကိုဆစ်လွတ်ခဲ့တယ်လို့ American သမ္မတ Barack Obama ကပြောပါတယ်။ဒီဖြစ်ရပ်ကိုကြည့်ရင် Boko Haram အဖွဲ့ကိုတိုက်ဖြတ်ဖို့အတွက်ကမ္ဘာကတစုံတစ်ခုလှုပ်ဆောင်ဖို့လိုနေပြီဆိုတာပြနေတယ်လို့သမ္မတက ABC ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်
။ Obviously it's a heartbreaking situation, outrageous situation. You've got one of the worst
ဒီဖြစ်ရပ်ဟာရင်နာစရာကောင်းတယ်လို့တုံ့လှုပ်စရာကောင်းတဲ့အခြေအနေဆိုတာထင်ရှားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာရောဒေတာရင်းမှာပါအဆိုးအဝါဆုံးအဖွဲ့တစ်ခုဖြစ်တဲ့ Boko Haram အဖွဲ့ရှိနေပြီးလူတွေကိုရရက်ဆက်ဆက်တတ်နေတာနှစ်တော်ကြာနေပါပြီ။ဒါကြောင့်နိုင်ဂျီးရီးယားကိုပူးပေါင်းဆောင်ရွက်ဖို့လှုံ့ဆော်ခဲ့တာဖြစ်ပြီးအခုဖြစ်ရပ်ကဆိုးရတဲ့ဒီအဖွဲ့အစည်းကိုနှိမ်နှင်းဖို့နိုင်ငံတကာကပါပါဝင်လှုပ်ရှားလာစီဖို့ဖြစ်လာနိုင်တယ်လို့ပြောသွားတာပါ။ Boko Haram အဖွဲ့ကချီဘုတ်မြို့ကလေးကကျောင်းသူလေး300ကျော်ကိုပြီးခဲ့တဲ့လတည်းမှာဖမ်းဆီးခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဒီထဲကတချို့လွတ်မြောက်သွားခဲ့ပြီး286ယောက်ကတော့ဂုဒီပျောက်ဆုံးနေသေးပါ။တနင်္လာနေ့ကတော့ Boko Haram အဖွဲ့ခေါင်းဆောင် Abu Bakar Shikayo က သူတို့ပြန်ပြီးဆွဲခဲ့တဲ့အကြောင်းရုတ်တံခွေထုတ်ပြန်ခဲ့ပါတယ်အတိမပြုတ်နိုင်တဲ့သတင်းတွေအရတချို့မင်းကလင်းငယ်တွေကိုဖမ်းဆီးသွားသူတွေကလက်ထပ်ခဲ့တယ်လို့တချို့ကနေဆက်ကြော်ဖြတ်ပြီးကင်မရွန်နဲ့ချက်နိုင်ငံတွေစီကိုခေါ်ဆောင်သွားတယ်လို့ဆိုပါတယ်တချိန်ထဲမှာပဲနိုင်ဂျီးရီးယားမြောက်ပိုင်းကဝါရာဘီရွာကလေးမှာတနင်္လာနေ့ကတာနတ်သမားတွေဝင်စီးခဲ့ပြီးမင်းကလင်းငယ်၈ယောက်ကိုပြန်ပြီးဆွဲသွားတယ်ပြန်အစားအစာနဲ့အိမ်ဝတ်တိရစ္ဆာန်တွေပါခိုးယူသွားတယ်လို့ရွာကန်တွေကပြောပါတယ်
အစိုးရနဲ့သဘုံနေကြပြိပတ်တွေရောက်ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကလူပေါင်းထောင်ခန့်ချီထွက်ပြေးတင်းရှောင်နေကြရတဲ့တောင်ဆူရနိုင်ငံပေါ်ပိတ်ဆို့တံခတ်အရေးယူဖို့အမေရိကန်ပြည်တော်စုကကြေညာလိုက်ပါတယ်။အစိုးရစစ်တပ်ရဲ့တပ်မှုဖြစ်တဲ့မာရီယာချန်နွန်နဲ့အစိုးရကိုစန့်ကျင်နေသူဒုတိယသမ္မတရိတ်မာချာကိုတစ်ဆာခံတဲ့စစ်တပ်ခေါင်းဆောင်ပီတာဂရက်တို့အပေါ်ဗဏ္ဍာရေးအရအရေးယူတံခတ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့တာပါ။ဒီတပ်မှုတွေဟာအရသားတွေအပေါ်မှာမတွေးဝင်းလောက်ရက်စက်ချင်းချုပ်တဲ့လူရက်တွေအတွက်တာဝန်ရှိတယ်လို့လည်းဥရောပသမ္မတ EU ရဲ့နိုင်ငံမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကပြောဆိုခဲ့တာဖြစ်ပါတယ်။တောင်ဆူရနိုင်ငံမှာတိုးတက်တန်ယူအကြမ်းဖက်မှုတွေတချိန်ကလိုတိုင်းပြည်မှာပြိုပြဲချင်နေတယ်ပြန်မရအောင်လဲတနက်စင်ပြကျိုးပန်းတော့မှဖြစ်တဲ့အကြောင်းဝန်ကြီးကပြောခဲ့တာပါ။တန်ခတ်မှုအစ်စ်ကတောင်ဆူရတပ်မှုနှုတ်ရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုထိ ंछ ုံမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေကုမ္ပဏီတွေကိုလည်းစီးပွားရေးရာဆက်ဆံမှုတွေမလုပ်ဖို့တားမြစ်မှာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းကတော့ကုလသမဂ္ဂတွင်းရေးမှူးချုပ်နဲ့တွေ့ဆုံခဲ့တဲ့တောင်ဆူရန်သမ္မတဆယ်ဗာကီးယားကတဘုံကောင်းဆောင်မာချာနဲ့တွေ့ဆုံဖို့သူ့အနေနဲ့အဆင်သင့်ရှိတဲ့အကြောင်းပြောဆိုသွားခဲ့ပါတယ
်။ဆီးရီးယားနိုင်ငံမှာအစိုးရဆန့်ကျင်သူတွေဟာဗော်ဒူဖူးနေမှာဘတ်စကာအများပြားနဲ့သူတို့တင်ပိုက်ထားတဲ့ Homes မြို့အလဲပိုင်းကနေစပြီးထွက်ခွာနေပြီလို့ဆီးရီးယားတပ်ကြွလှုပ်ရှားသူတွေကရောတီးခြားလွတ်လပ်တဲ့စောင့်ကြည့်သူတွေကပါပြောကြားခဲ့ပါတယ
်။ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးတော့ရှမ်းပြည်တံတမတော်တောင်မရဲ့ဆက်ဆံရုံကိုမြန်မာအစိုးရဘက်ကရှောင်းတခင်ဝင်ရောက်စစ်ဆေးခဲ့တဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါပါရှမ်းပြည်နယ်ရှေးပိုင်းကျိုင်းတုံမြို့မှာအပြစ်ရထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ဆက်ဆံရေးရုံးကိုအစိုးရဘက်ကလက်နက်ကင်တပ်တွေအပါအဝင်လူအင်အား20ကျော်နဲ့အင်ကာနေမှရောက်ရှောင်းတခင်ဝင်ရောက်ရှာဖွေစစ်ဆေးခဲ့ပါတယ်။နှစ်ဖက်အပြစ်ခတ်ရက်စဲစဉ်ကဆက်ဆံရေးရုံးတွေကိုဝင်ရောက်မယ်ဆိုရင်ကြိုတင်အသိပေးဖို့ဆိုတာပါရှိထားတာကြောင့်အခုလိုရုတ်တရက်ဝင်ရောက်တာဟာနှစ်ဖက်ယုံကြည်မှုကိုပြက်ပြားစေနိုင်ကြောင်းရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ကျိုင်းတုံရုံးတာဝန်ခံကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ဟာ2021ခုနှစ်ဒီဇင်ဘာလကအစိုးရနဲ့အပြစ်ခတ်ရစဲခဲ့တာဖြစ်ပါတယ်။အပြစ်ရက်ပြီးတဲ့နောက်နှစ်ဖက်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပြည်ပခန့်တွေဖြေရှင်းနိုင်ဖို့အတွက်ရှမ်းပြည်နယ်အတွင်းကတောင်ကြီးကျိုင်းတုံတချီလိတ်မူဆယ်စတဲ့မြို့တွေမှာဆက်ဆံရေးရုံးတွေကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ကျိုင်းတုံမြို့ကစစ်ဆေးရေးရုံးကိုဌာနဆိုင်ရာအဖွဲ့အစည်းတွေအပါအဝင်စစ်ဘက်ရေးရလုံခြုံရေးအဖွဲ့ဆိုင်ရာဖားနဲ့လက်နက်ကိုင်အဖွဲ့တွေကရှောင်းတခင်ဝင်ရောက်ပြီးတနားရီကျော်လောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်တွေ့ရှိသူတဦးကပြောပါတယ်
။20ကျော်လောက်ရှိပါတယ်ခင်ဗျာ။လက်နက်တွေပါပါတယ်ခင်ဗျာ။ဒီကောင်ကသူတို့စစ်ဘုဆုံဝတ်ထားတာတော့10ယောက်လောက်ရှိတယ်ခင်ဗျာ။ပြီးတော့ဒီရဲဌာနက6ယောက်လောက်ရှိတယ်ခင်ဗျာ။ပြီးတော့ဒီဌာနဆိုင်ရာဥစ္စာပေါ်ဒီဆိုင်ရာဖားတို့ပါတို့ကြတော့ဒီနေထင်းဒီကလေးကြတော့သူကဒီရောက်ဝတ်တယ်ဆိုတော့ငါးရောက်ရှိတယ်ပြီးတော့ဒီဒီရောက်ကအုပ်ချုပ်ရေးမျိုးပေါ့အဲ့ဒါက3ရောက်ခေါ်လာပါတယ်ခင်ဗျာသူဒီလူတွေရောအကုန်လုံးအောက်လန်ဟိုလန်ဒီလာကုန်ချတယ်တခါမီတခါမီတိုင်းချပြတော့လေးနိုင်နေစေမှာရောက်လာတယ်တနင်္လာကျော်ပေါ့ရင်ရောက်ကြပါတယ်ခင်ဗျာ
ဒီလိုရှာဖွေစစ်ဆေးစဉ်မှာတရားမဝင်တဲ့အရာတစုံတရာသိမ်းဆည်းသွားတာမရှိကြောင်းနဲ့စစ်ဆန်ရေးရုံးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်းစိုးမင်းကိုဆိုင်းရဖရုံးကိုခေါ်ယူထားတဲ့အချိန်မှာအခုလိုရှာဖွေတာဖြစ်ကြောင်းပြောပါတယ်။ RCSS SSA တောင်ပိုင်းကျိုင်းတုံစစ်ဆန်ရေးရုံးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်းစိုးမင်းကဒီလိုအကြောင်းမကြားဘဲဝင်ရောက်ရှာဖွေတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြက်ပြားစေတယ်လို့ပြောပါတယ်
။အမှန်ဆိုရင်တစ်ဖက်နဲ့တစ်ဖက်တွားလာလို့ရှိရင်အကြောင်းကြားရမယ်ပါညာတယ်တဘောတူညီချက်တွေရှိတယ်ဗျ။အကြောင်းလည်းမကြားပါတတိမှလည်းမပြောဘဲနဲ့ဒီလိုလက်နဲ့ကင်ပြီးတော့အတင်းဝင်လာတယ်ဆိုတော့အနာကဆိုရင်အစိုးရနေပါဗျာဖြစ်လဲဆိုတော့ငင်းချမ်းရေလုံနေတဲ့အချိန်မှာကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုဆိုတာကနေရတာပေါ့ယုံကြည်မှုမရှိဘူးပေါ့ဗျာ
ဘာကြောင့်အခုလိုရှာဖွေတယ်ဆိုတာကိုလည်းမသိရသေးကြောင်းဒုဗိုလ်မှူးကြီးဆိုင်းစိုးမင်းကပြောပါတယ
်ကျွန်တော်ကဒီဝိုင်းနဲ့အတိုင်းပြီးလုံနေတဲ့အချိန်မှာဆရာဖတ်တမှု ဒါတူတူတူတပဲ့နဲ့ပေါ့အနောက်ပြဌာနပေါင်းဆောင်ကျွန်တော်ရုံးဝင်လာတဲ့အကြောင်းကျွန်တော်လည်းသိချင်တယ်မနေ့ကကျွန်တော်အတူကိုဖုံးဆက်လိုက်တော့ဖုံးပိတ်ထားတယ်ဗျာတီးကိုမတီးရအောင
်ဒီလိုအကြောင်းမကြားဘဲဝင်ရောက်တဲ့ကိစ္စကို RCSS SSA တောင်ပိုင်းဗဟိုကိုတင်ပြပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ် SSA တောင်ပိုင်းရုံးမှာအခုလိုအခင်းမဖြစ်ပွားမီဒီလ9ရက်နေ့ကကျိုင်းတုံမြို့နယ်နန်လင်းပိုင်ရွာကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်တယောက်ကိုလည်းအစိုးရတပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဒီလိုဖန်စီခရရံနဲ့ပတ်သက်ပြီး SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုပြောပါတယ်
။အဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရှမ်းပြည်အရှေ့ပိုင်းဥက္ကဋ္ဌပေါ့နော်ဦးဆိုင်လုံအဲ့တယောက်ကိုကျွန်တော်တောင်းပေးပြီးတော့မှအဲသက်ဆိုင်ရာ SP ပေါ့နော် SP တံပူးနဲ့ဆက်တွေ့တယ်။ဒီကလည်းလည်းမပေးသေးဘူးဆိုတော့တဲ့စစ်တပ်ကပဲဆက်ပြီးသူ့ကိုဖြစ်စေနေတော့ဆိုတော့ဘာကြောင့်ဖမ်းလဲဆိုတာကိုအတိအကျပြောလို့မရပါဘူးတဲ့။
ဖစီခံထားရတဲ့သူလွတ်မြောက်ရေးအတွက်ဆက်လက်ဆောင်ရွက်ဖို့ကိုလည်းပြင်ဆင်ထားကြောင်းပြောပါတယ
်ကျွန်တော်တို့ဒီရှမ်းပြည်ရှိပိုင်းဥက္ကဋ္ဌကိုလွှတ်ပြီးတော့မှအဲဒီသက်ဆိုင်ရာစာရဖ SP အစရှိတဲ့ဌာနတွေနဲ့တော့ဆက်သွယ်ခိုင်းတယ်အဲမှာတရင်ချက်လက်အပြည့်စုံရပြီဆိုလို့ရှိရင်တရားဥပဒေကြောင်းရရင်ဆိုင်ဖို့အတွက်ကိုကျွန်တော်တို့စတင်ဆောင်ရွက်နေပါတယ်အဲဆိုစစ်တပ်ကနေပြီးလက်နက်အားကိုးနဲ့ရာသားတရားကိုအဲလိုမတရားပြုကျင့်တာမျိုးတော့ကျွန်တော်လက်ကင်ခံလို့မရဘူးလေကျေးဇူးမှာအပြစ်ရှိတယ်ဆိုရင်တော့မှပဲတရားနည်းလမ်းတကျဆောင်ရွက်ဖို့ကိုကျွန်တော်ကတောင်းဆိုမှာပ
ါရှမ်းပြည်နယ်အရှေ့ပိုင်းမှာအခုလိုမပြေလည်မှုတွေဖြစ်ပေါ်နေခြင်းဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတို့ပေါင်းစည်းရေးအတွက်ပြင်ဆင်ခြင်းနဲ့လဲတိုက်ဆိုင်နေပါတယ်ဒေသခံတွေကတော့အခုလိုတင်းမာမှုတွေကြောင့်အပြစ်ခတ်ရက်စဲရေးပြက်ပြားမှုကိုစိုးရိမ်နေကြပါတယ်တချိန်တည်းမှာတော့ဒီလ3ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးခဲ့တဲ့ကချင်ပြည်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်ကိုပြန်လွှတ်မပေးရင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်အနေနဲ့အင်အားသုံးဆောင်ရွက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။လောလောဆယ်မှာတော့ဖမ်းဆီးခံထားတဲ့သူတွေပြန်မရောက်လာသေးပေမဲ့သူတို့ကိုလွှတ်ပေးဖို့ KIA ဗဟိုကညွှန်ကြားထားကြောင်းဂျောင်းဝင်းညှိနှိုင်းပေးသူဦးအင်ရှန်ဆန်အောင်ကပြောပါတယ်။အစိုးရရဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIA ဟာဒီလ23ရက်နေ့မှာတွေ့ဆုံဖို့ပြင်ဆင်ထားသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီလ19ရက်နေ့မှာတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်ထပ်မံဆွေးနွေးဖို့ပြင်ဆင်ထားချိန်မှာအခုလိုရှမ်းတဲ့ကချင်ဒေသအတွင်းမှာတင်းမာမှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်
ရန်ကုန်ခြေဆိုင် VOA သတင်းထောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။အခုကတော့ဒီနောက်ဆက်တွဲသကောင်စင်ကောက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်တော်စုဝင်ကြီးဦးခင်ကြီးကဘယ်လိုပြောဆိုလိုက်လဲဆိုတာကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကဘင်္ဂါလီတွေနေထိုင်ရာဒေသနဲ့ကချင်ပြည်နယ်အတွင်းကျေးရွာတွေမှာသကောင်စင်ကောက်ခံရေးနှောင့်နှေးကြန့်ကြာနေတဲ့အတွက်အဲ့ဒီဒေသတွေမှာအပိတကောက်ခံနိုင်ရေးမေလကုံလောက်အထိဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလွှဲမှုကြီးချက်ရေးနယ်ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ကြီးကဒီကနေ့ရန်ကုန်တိုင်းလွှတ်တော်ရုံးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။သူ့အဆိုဘင်္ဂါလီတွေနေထိုင်ရာဒေသတွေအတွင်းသကောင်စင်ကောက်ခံနိုင်ရေးအတွက်အောက်ခြေအဆင့်ဒေသခံခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့အချိန်ကြီးညှိနှိုင်းခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာဝင်ကြီးဦးခင်ကြီးကအခုလိုပြောဆိုခဲ့ပါတယ်။
Friday မှာကျွန်တော်ရခိုင်ပြည်နယ်ကိုထပ်ပြီးကျွန်တော်သွားပါမယ်။အခြားကိစ္စတွေလည်းကျွန်တော်ကြိုးပမ်းပြီးရင်ကျွန်တော်ဒီလာထဲမှာပဲတစ်ခေါက်သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်များအသီးသီးနဲ့ဒီစိတ်ကိုယ်တော်အားလုံးနဲ့စည်ရင်တက်ကောက်နေပြီတော့ကျွန်တော်ကြိုးစားဆောင်ပေးပါမယ်။ဒါကကျွန်တော်ရဲ့ technical delay ရာရပ်ပြီးတဲ့အချိန်လေးစပြီးတော့6ပတ်တူ10ပတ်ကောက်လို့ရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်မေလနောက်ဆုံးရက်ကြည့်ကြိုးစားဆောင်ရွက်သွားဖို့ရှိပါတယ်။အဲ့ဒီရက်ကမှကျွန်တော်ကောက်လို့ရရင်တော့ကျွန်တော်ဒီလိုကအချက်တမ်းပေးကျွန်တော်ကြိုးစားပြီးတော့ဆက်စကဲတကယ်အပြစ်သားကိုကျွန်တော်ရှင်းပြပါမယ်။အဲ့တော့ရိုဟင်ဂျာဆိုတဲ့လူနိုင်ငံမှာကတ်ခတ်တာပါဖြစ်ပါတော့။ရိုဟင်ဂျာရဲ့ချက်ပြစ်ချက်ကိုကျွန်တော်တို့တောင်းပန်ပေးပါမယ်။အဲ့တစ်ဖက်ကလည်းဘင်္ဂလီလို့ပြောမှာဖြစ်တယ်ဆိုရင်ဘင်္ဂလီလည်းမပြောနဲ့ဒီဘက်ကလည်းရိုဟင်ဂျာလို့ပြောတယ်။ ethnicity ကိုမေးရင်မဖြေတဲ့ဒီနဲ့လက်ခံပေးမယ်ဆိုရင်လည်းကောက်ယူမယ်။ကျွန်တော်တို့ကြိုတင်ကြာပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတော့။ဖြစ်သားလို့
ဝင်ကြီးဦးခင်ကြီးပြောသွားတာပါ။တော့ကချင်ဒေသအတွင်းမှာကျန်းရှိနေတဲ့ကျေးရွာ25ရွာမှာလည်းသကောင်စင်းဆက်လက်ကောက်ခံနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်လို့လည်းပြည်ထောင်စုဝင်ကြီးဦးခင်ကြီးကရှင်းပြပါတယ်။ နှစ်ပေါင်း30အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်သံကောင်းစင်းကိုဧပြီလဇန်ကကောက်ခံခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းသံကောင်းစင်းကောက်ခံတာမှာရိုဟင်ဂျာကိုလူမျိုးတစ်မျိုးအဖြစ်တိမှတ်ပြုကောက်ခံမှာမဟုတ်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောဆိုချက်နဲ့ပတ်သက်လို့လဲကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့နဲ့နိုင်ငံတကာကဒီကိစ္စအပေါ်မှာစိုးရိမ်နေတဲ့အကြောင်းလဲထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ဒီရဲ့ဗုဒ္ဓဟူးနေ့ညနေခင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်။အခုကတော့ဒီမြန်မာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေတယ်ဆိုပေမဲ့အခြေခံလူ့အခွင့်အရေးတွေအပြည့်အဝရဖို့လိုအပ်နေဆဲဖြစ်တဲ့အကြောင်းမြန်မာလူထုအခြေပြုအဖွဲ့တွေကပြောပါတယ်။မေလ6ရက်နေ့နဲ့9ရက်နေ့တို့မှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသဆိုင်ရာပွင့်လင်းအစိုးရမိတ်ဖက်အဖွဲ့အစည်းညီလာခံမှာအခုလိုထောက်ပြပြောဆိုခဲ့ကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ပွင့်လင်းအစိုးရမိတ်ဖက်အဖွဲ့အစည်းရဲ့ညီလာခံကိုအင်ဒိုနီးရှားအစိုးရကဥဆောင်ပြီးကျင်းပခဲ့တာပါ။ဒီညီလာခံရဲ့အဓိကရည်ရွယ်ချက်ကလည်းနိုင်ငံတွင်းပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာအစိုးရနဲ့ပြည်သူဘလို့အပြန်အလှန်ပူးပေါင်းဆောင်ရွက်မလဲဆိုတဲ့အခြေခံနီးနာတွေကိုရှာဖွေဖို့ဖြစ်ပါတယ်။ညီလာခံကိုမြန်မာနိုင်ငံကအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်ဦးရေ20ကျော်တက်ရောက်ခဲ့ကြပါတယ်။အခုလိုလူထုအခြေပြုအဖွဲ့ကိုယ်စားလှယ်အတော်များများပြည်ပညီလာခံကိုတက်ရောက်ခွင့်ရတာဟာပထမဆုံးအကြိမ်ဖြစ်တယ်လို့ဆိုရမှာပါ။မြန်မာအစိုးရဘက်ကလည်းမြန်မာနိုင်ငံအနေနဲ့2016ခုနှစ်မှာ OGB အဖွဲ့ဝင်ဖြစ်အောင်စူးစမ်းသွားမယ်လို့2012ခုနှစ်နိုဝင်ဘာလမှာကြေညာခဲ့ပါတယ်။ညီလာခံအဖွဲ့စကားပြောကြားခဲ့တဲ့ပြည်ရင်းလူမှုအဖွဲ့အစည်းများပူးပေါင်းဆောင်ရွက်မှုအဖွဲ့ဥက္ကဋ္ဌဒေါ်နွဲ့ဇင်ဝင်းကတော့မြန်မာနိုင်ငံတွင်းလူထုအခြေပြုအဖွဲ့တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်တွေကိုထည့်သွင်းပြောဆိုသွားပါတယ
်။လွတ်လပ်စွာအတင်းဖွဲ့ဖွဲ့စည်းခွင့်ပေါ့နော်။နောက်တစ်ခုကလွတ်လပ်စွာစီယုံခွင့်ပေါ့နော်။ဒါတွေအားလုံးကကျမတို့ကတကယ်အခြေအခုချိန်မှာဆိုတကယ်အခက်ခဲနဲ့ရင်ဆိုင်နေရတာဒါတွေအားလုံးကိုကျွန်တော်တို့မရနိုင်သေးဘူးပေါ့နော်ဆိုတော့ဒါကကျွန်တော်တို့ရဲ့စင်ခေါ်မှုကြီးအနေနဲ့ရှိနေတော့မယ်ပေါ့နော်နောက်တစ်ခုကဒီအသွေးပြေးဝါးတဲ့ပြည်သူဝင်ဆောင်မှုတွေမရနိုင်ဘူးအထူးသဖြင့်ကျန်းမာရေးကဏ္ဍနောက်တစ်ခါပညာရေးကဏ္ဍနောက်တစ်ခါအလုပ်ကံခွင့်လန်းဖန်တီးမှုကဏ္ဍဒါတွေကလည်းစင်ခေါ်မှုကြီးတရက်အနေနဲ့ရှိနေနောက်နံပါတ်3အချက်ကတော့ကျွန်တော်တို့ဒီအစိုးရနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဂျားထဲမှာရှိတဲ့ဆက်ဆံရေးပေါ့နော
်တမနာဦးသိန်းစိန်အစိုးရအနေနဲ့ပြောင်းလဲရေးတွေဆောင်ရွက်တဲ့နေရာမှာအရက်ဖက်လူအဖွဲ့အစည်းတွေအတွက်လုတ်ပိုင်ခွင့်တွေပေးဖို့လိုအပ်နေသေးတယ်လို့လည်းဒေါ်နွယ်ဇင်ဝင်းကပြောပါတယ
်။ဒီမြန်မာရက်ရှိအစိုးရနေရာလည်းအရက်ဖက်အဖွဲ့အစည်းတွေနေရာပို့ပေးမယ်အနေအားပေးမယ်ဆိုပြီးတော့ပြောထားတယ်ပေါ့နော်။ဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီလိုမျိုးစီးပြီးသားသားထင်ထင်ရှားရှားပြောင်းလဲလာတဲ့အရက်ဖက်အဖွဲ့အစည်းတွေကတကယ်ကိုနေရာရလာပြီးတော့အဲ့လိုမျိုးအနေထားမျိုးမှာလက်ရှိမရှိနေဘူးပေါ့နော်။ဒါကလည်းကျွန်တော်တို့ရဲ့စိတ်ခုပဲ
။အဲ့တော့ဒီ OGB ကိုဝင်ဖို့အဲ2016မှာသူတို့ပြောတဲ့အတိုင်းဖြစ်လာဘူးဆိုတဲ့အနေထားဘယ်လိုသုံးသပ်ပြီးလဲရှင်
။အနေထားရောက်မရောက်ဆိုတော့အပထမအဦးဆုံးကသူတို့မှသတ်မှတ်ထားတဲ့စံချိန်စံမျိုးတွေရှိတယ်ပေါ့နော်။အဲ့ဒါတွေကိုကျွန်တော်တို့ကအရင်ပြည့်မိအောင်လုပ်ရမယ်ပေါ့နော်။အဲ့တော့ရောက်မရောက်ဆိုတာတဲ့ဟိုလုပ်မယ်ဆိုလို့ရှိရင်ဒါကတော့ OGB ဝင်ထားပြီးသားနိုင်ငံတော်တော်များများလည်းပြောတယ်လုပ်မယ်ဆိုရင်တော့ဒါကဟိုဝိုင်းဝန်းကူညီပေးမဲ့ဟိုဝင်ထားပြီးသားအတွေ့အကြုံတွေနဲ့ဝိုင်းဝန်းကူညီပေးမဲ့အဖွဲ့ဝင်နိုင်ငံတွေကလည်းရှိနေတယ်ပေါ့နော်။လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားလုံးဒီ EFL ဖွဲ့စည်းနေအစိုးရနဲ့ပေါင်းပြီးလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီဟာကဟိုဝင်ထိုင်ဖို့အတွက်ကဖြစ်နေတယ်။အရင်ဆုံးဘာလုပ်ရမလဲဆိုလို့ရှိရင်ကျွန်တော်ခုနပြောတဲ့ဟိုအခြေခံရပိုင်ခွင့်တွေပေါ့နော်။ဒါတွေကိုအရင်ဆုံးပြည့်မြည်အောင်အရင်လုပ်ပေးရမယ်ပေါ့နော်။ဥပမာဆိုရင်တရင်းအချက်လက်နဲ့ပတ်သက်ပြီးတော့လွတ်လပ်မှုရှိရမယ်။နောက်တရင်းအချက်လက်တွေကပွင့်လင်းနေတာမှုရှိရမယ်ပေါ့နော်
။ကမ္ဘာလုံးဆိုင်ရာပွင့်လင်းအစိုးရမိတ်ဖက်အဖွဲ့အစည်းကို2011ခုနှစ်မှာဘရာဇီးလ်၊အင်ဒိုနီးရှား၊မက္ကဆီကို၊နော်ဝေး၊ဖိလစ်ပိုင်၊တောင်အာဖရိကဗြိတိန်နဲ့အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံပေါင်း၈နိုင်ငံနဲ့စတင်ဖွဲ့စည်းခဲ့ပါတယ်။အခုဆိုရင်အဖွဲ့ဝင်နိုင်ငံပေါင်း64နိုင်ငံရှိသွားပါပြီ။ဒီအဖွဲ့ဝင်ဖြစ်လာဖို့လူထုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့သက်ဆိုင်ရာအစိုးရတွေဘက်ကကတိကဝတ်ပြုထားကြပါတယ်ရှင
်။မတ်အင်ဂျင်နိုင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုကတော့နှစ်ဆင်နှစ်တိုင်းလိုလိုရေပြတ်လတ်မှုနဲ့ကြုံတွေ့ခဲ့ရတဲ့ဒလမြို့နယ်ရဲ့ဒီနှစ်အခြေအနေဘယ်လိုရှိလဲဆိုတာကိုကြည့်ကြရအောင်ပါရှင်။ရေရှားပါတဲ့ရန်ကုန်တိုင်းဒလမြို့နယ်တဲကခြေရွာတွေမှာရန်ကုန်ကနေရေပိုက်သွဲပြီးရေလွှတ်ပေးနေလို့တောက်ရေတန့်ကိုရရှိနေကြပါပြီ။ရန်ကုန်မြို့ပုဂ္ဂလိကအလှရှင်တွေကအခုလိုရေရရှိနိုင်ဖို့ကူညီဆောင်ရွက်ပေးကြတာဖြစ်ပါတယ်။မိုးကောင်ရေရှားမှုကြောင့်ရောဒီနှစ်အတွက်မိုးမရွာသေးတာကြောင့်မှတောက်ရေသုံးရေရှားပါနေတဲ့ဒလဘက်မှာအခုလိုရန်ကုန်ကနေသွဲတန်းလွှတ်ပေးနေတဲ့ရေတွေကိုဒေသခံတွေအင်မတန်တန်ဖိုးထားသုံးစွဲနေတဲ့အကြောင်း Riders သတင်းကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့ရဲ့အနောက်တောင်ဘက်ရန်ကုန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ဒလားမြို့နယ်ကရေကန်တော်တော်များများဟာပူပြင်းလှတဲ့နေရာတွေမှာရေတွေ၆ခန်းကုန်တဲ့အတွက်ဒေသခံတွေမှာရေရှားပါတဲ့ပြဿနာကိုကြုံတွေ့ခဲ့ကြပါတယ်။ဒလားမြို့နယ်ဟာရန်ကုန်မြစ်မြစ်ကမ်းဘေးနဲ့မဝေးတဲ့နေရာမှာတည်ရှိနေပေမဲ့တောက်သုံးနိုင်လောက်အောင်တန်ရှင်းတဲ့ရေသန့်ရေအမြင့်ကလည်းရှားပါပါတယ်။မေလ၆ရက်နေ့အင်္ဂါနေ့ကတော့ဒီရွာကဒေသခံတွေအတွက်ပထမဆုံးအကြိမ်တန်ရှင်းတဲ့ရေကိုရရှိနိုင်ခဲ့ကြပါတယ်။ရန်ကုန်မြို့ကရေအလှူရှင်တွေကရန်ကုန်မြို့ထဲကနေပြီးတော့ဒလအထိရေပိုက်သွဲတန်းပြီးတော့တန်ရှင်းရေရရှိအောင်လုပ်ပေးခဲ့တာဖြစ်ပါတယ်။အရင်ကဆိုရင်ဒီဘက်ကရွာတွေအတွက်တောက်ရေအခက်အခဲဟာအင်မတန်ဆိုးတယ်လို့ဒလမြို့နယ်ကျန်းစစ်သားရက်ကွက်အကြီးအကဲဦးစောမျိုးကရှင်းပြပါတယ်
။ဒီရေကမလို့ကငန်းနေငန်းပြီးလို့ချင်းတန်တတ်ပါပြီးတော့ကျွန်တော်အစီတွေဝေးအစီတွေဝေးအဲ့ဒါတွေကိုတချို့တွေကျတော့ဘယ်လိုလဲဆိုတော့ဟိုတုံးချိုးလို့ရအောင်ချိုးလို့ဝေ့ချော်လို့ရအောင်တို့ကဒီကိုထုံနေနေတယ်တုံးတာရှိတယ
်။တန်ရှင်းတဲ့ရေတပုံးရရှိနိုင်ဖို့ခက်ခက်ခဲခဲလုပ်ရတဲ့ဒေသခံတွေအတွက်ကရန်ကုန်မြို့ကပုဂ္ဂလိကရေအလှူရှင်တွေရဲ့ကျေးဇူးကြောင့်တောက်လို့ရတဲ့အထည်တန်ရှင်းတဲ့ရေရရှိနိုင်ဖို့ဘလောက်ပဲတန်းစီရတန်းစီရမမှုဘူးလို့ဆိုကြပါတယ်။အသက်60အရွယ်ဒေါ်မြရင်ကဆိုရင်ဒီရေတွေကိုအင်မတန်မှတန်ဖိုးထားရမယ်လို့ဆိုပါတယ်
။ဟုတ်ပါဘူးခလေးရေကမရေးသေးမလားတော့ရှာပြီ။ဟု
တ်။
ဒီရေတမရေကပြက်နေတာတော်တော်ကြာနေပြီလေ။ညာတော့ဖရဲလို့ကိုယ်ခွေပြီးတော့မှဒီရေကတော့တော့ရေကရှာပါလောင်းကြီးလို့
မြန်မာနိုင်ငံမှာဒီနှစ်နွေရာသီဟာအရင်နှစ်တွေကချက်ကိုအဆမတန်ပို့ပြီးတော့ပူပြင်းလာတဲ့အတွက်ရေရှာပါတဲ့ပြဿနာကနိုင်ငံတဝန်းမှာဖြစ်နေပါတယ်။တချို့နေရာတွေမှာဆိုရင်အပူချိန်က40ဒီဂရီဆယ်စီယပ်အထိကိုပိုတဲ့အတွက်မြစ်ချောင်းတွေရေလောင်ကန်တွေအများအပြား၆ခန်းကုန်ပါတယ်ဒီလိုအခြေအနေမှာဒလားမြုံနယ်တွေကရွာသူရွာသားတွေကတော့ရေအရင်းမြစ်တစ်ခုကိုရှာရှာပါပါရရှိလိုက်တဲ့အတွက်အင်မတန်မှကျေးဇူးတင်နေကြပါတယ်ရှင
်မဆုမြတ်မွန်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ပုတ်ထုံးနဲ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပိပုချက်တွေကတော့ဒီလောက်ပါပဲရှင် VO ရဲ့ပုတ်ထုံးနဲ့ညနေခင်းအစီအစဉ်ကလည်းမကြခင်မှာပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပခြင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Isha Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်အခုကတော့ပထမနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်ခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတက်လှည့်ကြီးညာပေးပါမယ်ရှင်
တောင်ဝင်းချိုရင်လက်ရှင်တော်နဲ့အစိုးရဖွဲ့ဝင်တော်များရာဟုကဆင်ပေးဖို့အခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့ပြီးနောက်ကုသန်းရောင်းဝယ်ရေးဝန်ကြီးနေဝတ်တန်အောင်ဘွန်ဆွန်ဖိုက်ဆန်ကိုယာယီဝန်ကြီးချုပ်ဖြစ်ခန့်လိုက်ပါတယ်။ဘန်ကောက်မြို့မှာရှိတဲ့တရားရုံးကတော့2011ခုနှစ်မှာအမျိုးသားလူညွန့်ဌာနအကြီးအကဲကိုယာဟုပြောင်းရွှေ့ရမှာဝန်ကြီးချုပ်ဟာနီးမှန်လက်မှတ်မလုပ်ခဲ့တဲ့အတွက်ယာဟုကဆင်ပေးဖို့ဒီကနေ့ပဲတခက်နဲ့ဆုံးဖြတ်လိုက်တာပါ။ဝန်ကြီးချုပ်ယာဟုကိုတုံးပြီးသူနဲ့တခြားသူတွေကိုကျိုးစည်းဝါအတွက်အစိုးရတာဝန်ရှိသူတူကိုအပြောင်းရွှေ့လုပ်ခဲ့တာအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုချိုးဖောက်အောင်ရောက်ခဲ့တဲ့ဒီအတွက်လဲတာဝန်တွေဆက်လက်ထမ်းဆောင်ဝင်မရှိတော့တဲ့အကြောင်းတရားသူကြီးကဆုံးဖြတ်ချက်ကြေညာရမှာပြောဆိုခဲ့တာပါတရားရုံးဆုံးဖြတ်ချက်ပြီးပြုလုပ်ခဲ့တဲ့ဝန်ကြီးချုပ်ရဲ့မိန့်ခွန်းမှာတော့သူ့အစိုးရအနေနဲ့မမှန်ကန်ကန်သာဆောင်ရွက်ခဲ့တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်နိုင်ငံရေးပြဿနာတွေကြုံနေရတဲ့ယူကရိန်းနိုင်ငံကဓာတ်ရိုက်သမ္မတအလက်ဇန်ဒါတိုက်ချန်နော့နဲ့ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းရေးမှူးဂျက်ဖရီဖက်မန်တို့ KF မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းမှာကြုံတွေ့နေရတဲ့တင်းမာမှုတွေထင်းထင်းသင်းသင်းဆောင်ရွက်သွားကြဖို့နဲ့ဆွေးနွေးညှိနှိုင်းပေးဖို့ရောင်းဝယ်ဆိတ်ဆက်ပေးနေတဲ့ကုလသမဂ္ဂအစိုးရတန်တမာဟာရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးနောက်အခုနောက်ဆုံးယူကရိန်းနိုင်ငံကိုရောက်ရှိလာခဲ့တာပါရုရှားလူလာသူတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းဒေသကမတည်မငြိမ်အခြေအနေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းဆွေးရတို့ကတော့အပြန်အလှန်ဖြစ်ဖို့နေပါတယ်တောင်အာဖရိကမှာရွေးကောက်ပွဲတွေနိုင်ငံအနှက်လူပေါင်းတန်းနဲ့ချီပြီးဒီကနေ့စတင်မြဲပေးနေပါပြီတောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုစနစ်ဆုံးသတ်ခဲ့တဲ့1994ခုနှစ်ဧပြီလနောက်ပိုင်းမွေးဖွားလာခဲ့ကြတဲ့လွတ်လပ်သူမျိုးဆက်တွေလို့ခေါ်ကြတဲ့လူငယ်တွေလည်းရွေးကောက်ပွဲမှာပထမဆုံးချေမဲပေးဝင်ရခဲ့ကြတာပါအစ္စလမ်ဆွေးရောက်တွေပြန်ပြီးဆွေးသွားတဲ့ကျောင်းသူ200ယောက်ကိုကယ်ဆယ်ဖို့ထောက်လိုင်းနဲ့ရဲကျွမ်းကျင်သူအဖွဲ့အမေရိကန်အဖွဲ့တစ်ဖွဲ့ကိုနိုင်ဂျီးရီးယားနိုင်ငံကိုဆေးလွှတ်ခဲ့ကြအောင်အမေရိကန်ဆွေးရောက်ကညင်ညာပါတယ်
တဲ့ရင်အချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပြီးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်အတန်ပန်းဆာယာအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်ရှင် View American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.